ဒီမြေဆုံစီမံကိန်းဟာအလွန်အရေးကြီးပြီးတနိုင်ငံလုံးနဲ့ပတ်သက်နေတဲ့အတွက်အများပြည်သူသိရှိအောင်အစိုးရအနေနဲ့ထုတ်ပြန်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့ဒီမိုကရေစီမိတ်ဆွေများပါတီအဖွဲ့ဝင်ပြည်ထောင်စုဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးသိန်းတင်အောင်ကပြောပါတယ်
ကျွန်တော်တို့အဓိကပြောတာကတော့ဒီစီမံကိန်းကြီးကိုလုပ်မစလို့ရှိရင်တရားလက်လက်တဲ့ဆိုင်ရာပညာရှင်အနေနဲ့ပေါ့နော်အချက်လက်တွေပြည့်စုံရယူပြီးတော့စနစ်တကျလုပ်ပြီးတော့ပြည်သူတွေကိုလည်းအဲ့ဒီအချက်လက်တွေကိုချုပ်ပြီးအပြည့်ပေးဖို့ရောဒီအချက်လက်တွေကိုတရားကျင့်လို့တဲ့ပညာရှင်တွေနဲ့ဒေသခတ်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့ဆက်လက်ဆောင်ရွက်တင်ပြပေါ့နော်အဲ့ဒီတစ်ချက်ရယ်နောက်မှာဒီလိုမျိုးနိုင်ငံလုံးဆိုင်ရာပေါ့နော်ကြီးမားတဲ့စီမံကိန်းကြီးတွေလုပ်လို့ရှိရင်အဲဒီစီမံကိန်းကြီးရှိတဲ့ဒေသခံပြည်သူလူထုရဲ့သဘောထားအပါဝင်ပြည်သူပြည်လုံးရဲ့သဘောထားကိုလည်းကြိုတင်ပေါ့နော်ဆန္ဒရယူဖို့အတွက်ဒါကျွန်တော်တို့အစိုးရကတိုက်တွန်းနဲ့ထုတ်ပြန်ကြေညာချက်ပ
ါဒါအပြင်မြန်မာနိုင်ငံမှာအစိုးရတည်တည့်ပေါပေါက်လာပြီးဖြစ်တဲ့အတွက်အမျိုးသားအကျိုးစီးပွားအတွက်ဒီစီမံကိန်းတွေကတကယ်အကျိုးရှိမရှိဆိုတာကိုသုံးသပ်ပြီးဆောင်ရွက်ပေးဖို့လဲတိုက်တွန်းတောင်းဆိုထားပါတယ်
။ဟဲ့လားအစိုးရအဟောင်းတော်ကလုပ်ခဲ့တဲ့စီမံကိန်းတွေဆရာတော်ပြည်သူသူတို့ကအဲ့ဒီတော့စတိပေးခြင်းတို့နော်ထုတ်ပြန်ပေးခြင်းတို့မရှိဘူးရပြည်သူသဘောဒါစီတူတောင်နားထောင်ခြင်းတို့လည်းမရှိဘူးလေ။အခုအစိုးရတစ်စနစ်တစ်မှာဒီလိုမျိုးလုပ်ရတဲ့အတာဒီမိုကရေစီနိုင်ငံကိုသွားတဲ့ပုံစံနဲ့မကပ်ညီဘူး။အဲအဲ့ဒီခါကျတော့သူတို့ကလည်းဒါပထမဝင်ကြီးဦးစွာမင်းအနေနဲ့ပြောမှဆိုမှရှိရတယ်ပေါ့ဗျာ။အဲ့ဒါတွေအမပြည်သူတွေရောအဖွဲ့ကြီးတီးတီးရောဝိုင်းပြောတဲ့ခါသူတို့ဘက်ကလည်းဒါအလို့ရုံစနစ်ဝဲလုပ်ပြီးတော့ပြန်လဲတုံ့တက်မယ်လို့ဒါသဘာဝပေါင်းချင်တဲ့တတော်ဝရဝင်းဌာနဥပဒေတွေပြဋ္ဌာန်းပြီးတော့အဲ့ဒီဥပဒေတွေနဲ့ကန့်ညီအောင်ပေါ့ဗျာပြီးတော့ဝင်းဌာနတစ်ခုရဲ့ကနေပြီးတော့ဆုံးဖြတ်တာမဟုတ်တော့ဘဲနဲ့ဒီကောင်လေးလွတ်တော်လို့အစိုးရအဖွဲ့ရဲ့ဥဆောင်လမ်းညွှန်မှုနဲ့သူလုပ်ပါမယ်လို့ပြန်ပြီးတော့ဖြေလျော့လာတာရှိတယ်လေအဲအဲ့လိုပဲနောက်တကယ်နိုင်ငံလုံးဆိုင်ရာစီမံကိန်းကြီးတွေလုပ်တော့မယ်ဆိုရင်လည်းခါပြည်သူတွေကိုပို့ပြီးတော့အချက်လက်တွေချုပ်တဲ့အပြည့်ပေးတင်တယ်။ကောင်းကျိုးဆိုးကျိုးတွေကိုချပြတင်တယ်။ပြည်သူဆန္ဒကိုနားထောင်တင်တယ်။ပြီးတော့မှဒါမျိုးသားအကျိုးရှိပွားတဲ့အကျိုးရှိမှုကိုတုံးတက်ပြီးမှဆောင်ရွက်ပါလို့ကျွန်တော်တို့ကသတိပေးတိုက်တွန်းတဲ့သဘောပါ
။ဒါအပြင်မြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးပေါ်ပေါက်ဖို့အတွက်ဒီမိုကရေစီမိတ်ဆွေဆက်ပါတီအဖွဲ့ကပူးတွဲကြေညာချက်တရက်ကိုလည်းထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်မှာသမရဦးသိန်းစိန်အစိုးရတစ်တက်လာပြီးတဲ့နောက်နိုင်ငံမှာအပြောင်းအလဲတွေတွေ့နေရပြီလို့ပြည်တွင်းမှာရောနိုင်ငံတကာမှာပါလက်ခံကြတဲ့လူတွေရှိတယ်လို့တန်တရားတွေလည်းရှိနေကြတယ်ဆိုတာကြားသိနေရတဲ့အတွက်ဒီတန်တရားတွေပြပြောက်သွားအောင်မြန်မာနိုင်ငံမှာတည်သာထင်ရှားတဲ့တိုးတက်ပြောင်းလဲမှုတွေအမှန်တကယ်လှုပ်ဆောင်ဖို့တိုက်တွန်းရတာဖြစ်ကြောင်းဦးသိန်းတရားကပြောပါတယ
်အဲ့ဒါကတော့အခုအချိန်မှာပေါ့ဗျာဟောမြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲလုပ်နေတာကကနိုင်ငံကရောပြည်တွင်းရောအထိုက်တရာပေါ့ဗျာဟိုတိုးတက်မှုရှိတယ်လို့လက်ခံလာကြတာတွေ့ရတယ်လေဒါမှမဟုတ်တချို့ကြတော့လေဒါကိုတန်မြတ်ရှိနေကြသေးတယ်လေအဲ့လိုအပိုင်းမှာကျွန်တော်တို့ကဟလာတန်မြတ်ရှိနေတယ်တန်မြတ်ပြေပြောက်တော့အစိုးရအတွက်နေတကယ်ပြည်ရင်ကြောင်းလဲမှုကိုထင်သာမြင်သာရှိတယ်ချို့တော့တိုးတက်မှုရအောင်ဆက်လက်လှုပ်ဆောင်ပါနောက်ပြီးတော့ရခင်အမှုချက်ဟောင်းမြောက်ဖက်တွေနေတဲ့ရန်ရအဆင့်ဆင့်ကိုလည်းတကယ်ဒီမိုကရေစီစနစ်နဲ့ကပ်ညီတဲ့ပြည်ပြောင်းလဲရေးလုပ်နိုင်အောင်ရန်ညာဆင်းရဲကိုလည်းပြည်ရင်ထိန်းချောင်းသွားဖို့ကျွန်တော်တို့ကအဲကြောလဲနောက်တစ်ခါသမရအဖြစ်အစိုးရအနေနဲ့အမြင်ပေါ်ရမတူတဲ့နိုင်ငံအင်အားစုတွေနဲ့ဖြစ်ဆုံဆွေးနွေးပြီးတော့မတူတာတွေကိုဖယ်ပြီးတူတာတွေကိုကျော်တိုင်းကြီးအကျိုးရှိဖို့ရှေ့ရှုပြီးတော့နောက်ပြန်မလဲပဲနဲ့ဆက်လက်လှုပ်ဆောင်ကြပါအဲ့လိုလှုပ်ဆောင်ဖို့ဆိုရင်ကျွန်တော်ဒီမိုကရေစီမိတ်ဆွေပါတီများကလည်းဒါပူးပေါင်းဆောင်ဖို့အသင့်ရှိပါတယ်ဆိုတော့အမျိုးသားပြန်လည်တင်းမြတ်ရေးအတွက်ပေါ်ပြတိုက်တွန်းတဲ့ကြေညာချက်ပါ